လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရိုဟင်ဂျာကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ဖို့ကြိုးပမ်းနေတဲ့ကြောင့်ပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေအများစုရှိရာဒေသတွေပါဝင်ပြည်နယ်မြို့တော်စစ်တွေနဲ့ရန်ကုန်လိုမြို့ကြီးတွေမှာပါရိုဟင်ဂျာကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ဖို့ကြိုးပမ်းနေကြတာပါ။ရခိုင်ပြည်နယ်ကဗုဒ္ဓတ ano, ano, ito luto ma mando tayo, puti don tayo, ito tayo. Yang gumpa ma tungo yung loksim na, niya zua do. Detanya si ma bigyan mo, kano di ko piyong dada siya, wala, lechi banyo yata le, kinde sila mati de wa, niso na tungo loksim. Yakay ma kano niya mo piyong ba, mo piyong de sila, ajaw niya mo wano siya, luti gala.
Democracy near Lokunya Patigo, Natan Sanakunima visit Tetangke
ယူကောက်ဝေတဲ့စင်ခေါ်မှုတွေရှိနေပေမဲ့ရိုဟင်ဂျာတွေများပြားနေထိုင်ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာထောက်ခံမှုတွေအကောင်းနိုင်တယ်လို့လည်းကိခတ်တွေကခန့်မှန်းကြပါတယ်ဒါပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေအနေနဲ့နိုင်ငံသားဖြစ်ခွင့်ရရဲ့ကန့်သတ်ချက်တွေရှိနေတာကြောင့်မေးပေးခွင့်ရနိုင်မဲ့သူရေတွက်ပေါ်မှာလည်းမူတည်နိုင်တယ်လို့ရခိုင်ပြည်နယ်ယူကောက်ဝေလေးလာဆောင်ကြည ဒီလိုမျိုးတွေကိုပြရတဲ့အတွက်တော့ပြည်သူလူထုကစီတဲ့ပါတီနိုင်ရနိုင်တယ်လို့ထင်တာပေါ့ပြည်ထဲနှထောင်ဆန်ကရွေးကောက်ပွဲမှာရှင်ပြန်ခဲ့တဲ့ကိုယ်စားလှယ်လောင်းတွေထဲမှာမွတ်စလင်ကိုယ်စားလှယ်တွေမပါခဲ့တဲ့အာဏာရမျိုးသားဒီမိုကရေစီဖွေးဆောင်NLD ပါတီဟာလည်းဒီနေ့မှာတော့မွတ်စလင်ကိုယ်စားလှယ်နှစ်ယောက်ပါဝင်လာခဲ့ပါတယ်ဒီမိုကရေစီနဲ့လူခွင့်ရေးပါတီတွင်ရမှုအုပ်ချုပ
ဆုံးရှုံးနေတာရှိတယ်ဖိနေကန်နေများနေတယ်လူကိုကြီးသုံးဆုံးနေတာရှိတယ်အဲတကယ်လို့ကျွန်တော်တို့ပါတီကလူတော်ကိုကြီးတွေရင်းရှိခံလိုက်ရတယ်ဆိုရင်ခုနသဒ္ဒနဝပြောပြတဲ့အဲဒီဆုံးရှုံးခံနေရတဲ့ဟာတွေကိုကျွန်တော်တို့ဦးစားပေးပြီးတော့အကောင့်တွေပေါ်ပို့ပို့ကျွန်တော်တို့ကြိုးပမ်းသွားမယ်အတန်တွေထုတ်ပေးမယ်လူတော်နဲ့လည်းကျွန်တော်တို့ညီနိုင်ပြီးတော့အဲ့ဒါကိုစူးစမ်းပြီးမှသူတို့ကျွန
တဲ့အာဆာရိုဂျာအစွန်ရအုပ်စုကိုလိုင်းလိုင်းရှင်းလင်းရမှာမြန်မာလူရှင်ရဲ့တပ်ဖွဲ့ဝင်တွေကကြီးလေတဲ့လူခွင့်ရဲ့ရှုဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကဆွဆွေးထားပြီးလူနည်းစုတွေကိုဖိနှိပ်မှုတွေအဆုံးသတ်ဖို့နိုင်ငံသားခွင့်ရတွေပေးဖို့လေတိုက်တွန်းနေကြတာပါရိုဂျာဆိုတဲ့အုံနှုံးကိုတရားဝင်တိမမပြုတ်တဲ့မြန်မာဆိုရနဲ့တတ်မတော်ဖက်ကတော့နိုင်ငံတကာနဲ့လူခွင့်ရဖွဲ့တွေဆွဆွေးနေတဲ့လောက်လူခွင့်ရရှုဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့အခြေခံခွင့်ရတွေကိုလည်းဥပဒေနဲ့ညီခံစားခွင့်ပြုထားကြောင်းပြောဆိုထားပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတဒိန်ပေးပို့ထားတာပါ